က်တွေကျင်းထောင်မှာထိန်းသိမ်းခံထားရတဲ့ဒေါက်တာအီမောင်နဲ့ဆိုင်းစရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုမတရားအသင့်နဲ့ဆက်သွယ်မှုစတဲ့ပုံမှ၃ခုနဲ့ဒီကနေ့စစ်တေခရိုင်တရားရုံးတင်စစ်ဆေးခဲ့တယ်လို့အကျိုးဆောင်ရှင်ကပြောပါတယ်။သူတို့နဲ့အတူနောက်တူဦးကိုလည်းဖန်ဝင်ရန်ထုတ်ထားပြီးစစ်တေခရိုင်အုပ်ချုပ်ရေးနဲ့ရသေးတော်မျိုးနဲ့ရဲမှုကတရားလိုလုပ်ပြီးတရားစွဲတဲ့အမှုကိုတော့နောက်လာမယ့်ရုံးချင်းတွေမှာတက်သေးလို့စစ်သွားမှာဖြစ်ပါတယ်။အမှုရဲ့နောက်ဆုံးအခြေအနေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ရှေးအောင်မြို့တော်မြောက်ဦးမှာ233နှစ်မြောက်ရခိုင်ဘင်းရင်နိုင်ငံတော်ကြာဆုံးရေးအခမ်းအနားကျင်းပခွင့်မရတဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့ဇန်နဝါရီလ15ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးပရိပခနယ်မှာဆက်နွယ်ပြီးတော့ရတိအောင်မြို့နယ်မှာရခိုင်ပြည်နယ်တိကျအချုပ်ချာအာဏာနဲ့ပတ်သက်ပြီးဟောပြောခဲ့တဲ့အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဇန်နဝါရီလ18ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ရခိုင်ပြည်နယ်စစ်တွေကျင်းအောင်မှာထိန်းသိမ်းထားတာဖြစ်ပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုရသသက်ကြီးပုံမှန်905ခါခွေ95ငားငယ်တို့အပြင်မတရားသိမ်းပုံမှန်၁၇မြင်းဆောင်တစ်တူနေပါတရားဆွဲခဲ့တာဖြစ်ပြီးဇန်နဝါရီ29ရက်နေ့ကစတင်ရုံးထုတ်ဆစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မှာတော့စစ်တွေခရိုင်တရားရုံးမှာဒုတိယကြိမ်ရုံးထုတ်ချိန်နိုင်ငံတော်ပုံကံမှုပုံမှန်122နဲ့ပါပေါင်းပြီးပုံမှန်3ခုနဲ့တရားဆွဲခဲ့တယ်လို့ကိုဝင်းဟင်အောင်ဘက်ကအကျိုးဆောင်ရှင်နေအဖြစ်လိုက်ပါဆောင်ရွက်နေတယ်အကျိုးဆောင်ရှင်နေဒေါ်အေးနုစိန်ကအမှုအခြေအနေအခုလိုရှင်းပြပါတယ
်ဒီနေ့တော့စစ်တွေခရိုင်တရားရုံးမှာနိုင်ငံတော်ပုံကမှုပုံမှာပေါ့120နှစ်နဲ့အမှုစွဲတင်တဲ့အဆင့်ကိုလုပ်ပါဒီဒေါက်တာကြီးမော်ရောဝိရှင်အောင်ရောတရားစွဲဆိုခံရတဲ့ကိစ္စကတော့ရခိုင်အစိုးရအာဏာကျောင်းဆုံးတဲ့အချိန်မှာစာပေဟောပြောခွင့်လုံးရတာအဲ့ဒီဟောပြောချက်တွေဟာဒီစဲဥပဒေတွေနဲ့ညှိနှိုးနေပြီးတော့တရားစွဲဆိုလိုက်တဲ့အချိန်မှာအမှု3ခုဖြစ်သွားတာပေါ့ဒီတရားရင်းဥပဒေပုံမှန်ဆက်ခုတည်ရဲ့နောက်ဒီရစက်ကြီးပုံမှန်905ခါဝေကနေအခုတော်တော်ကိုဒီနိုင်ငံရဲ့အကြီးအမားဆုံးပြင်ဖို့ဖြစ်တဲ့နိုင်ငံတော်ပုံမှန်မှုပုံမှန်120နှစ်နဲ့ရေးစွဲဆိုတဲ့အဆင့်ကိုရောက်သွားပါတယ်
အမှုရဲတွေဖြစ်နေဒေါက်တာအေးမောင်ဆိုင်ရေးဆရာဝေဟင်အောင်ပြည်ဥပဒေဆိုသူကိုပါဖန်ဝရန်ထုတ်ထားတယ်လို့ရှင်းနေကပြောပါတယ်အမှုရင်ဆိုင်နေရချိန်မှာတော့ဒေါက်တာအေးမောင်နဲ့ကိုဝေဟင်အောင်တို့ဘက်ကအခုသူတို့ကိုဆွဲဆိုထားတဲ့ဆွဲချက်တွေဟာမမှန်ကန်ကြောင်းနဲ့သူတို့မှာအပြစ်မရှိကြောင်းတရားကိုဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်လို့ရှင်းနေတော့အင်းဥစိန်ကပြောပါတယ
်အဲ့တော့ဆွဲရဲလူတွေတက်ကတော့ဒီလိုညှဉ်းဆဲတယ်လို့ယူဆပြီးတော့ဆွဲတယ်နဲ့နော်ဒီဆွဲဆွဲခါရတဲ့လူတွေကတော့ဒီပုံမှန်တွေနဲ့မမြောက်ပါဘူးမညှဉ်းဆဲပါဘူးအဲ့တော့ပိုင်နိုင်နိုင်နိုင်ကိုယ့်ဘက်ကတက်တူပြဖို့နော်ကျမတို့အနေနဲ့အဆုံးကုန်ဆိုရပြီးဖို့ရည်ထားပါတယ်
စစ်တွေခရိုင်အုပ်ချုပ်ရေးနဲ့ရတိတော်မျိုးနဲ့ရဲမှုကတရားလိုလုပ်ပြီးတရားစွဲရမှုကိုတော့နောင်လာမဲ့ရုံးချင်းနေမှာတက်တေတွေကိုဆက်လက်ဆစ်ဆေးသွားမှာဖြစ်တယ်လို့သိရပါတယ
်စစ်တွေခရိုင်အုပ်ချုပ်ရေးဦးစီးဌာနကစဲတာပါလဲပါပါတယ်နောက်ရတိတော်မျိုးနဲ့ရဲမှုကတရားလိုလုပ်ပြီးတော့စွဲတာလည်းပါပါတယ်ဒီစီမာတော့အဲ့ဒီပုံစံတွေနေနေတုံ့ပြန်ကြောကြမယ်အနေထားကိုတော့မရောက်သေးပါဘူးဒီတော့ကျမတို့အဲ့ဒီလိုက်ပါမယ်ရှိနေပါဝါကိုယ်စီလင်ဆွဲစာတွေတင်ရင်းကြပါတယ်ရုံးကဒီနေ့ဆွဲတင်နေဆိုတဲ့အကြောင်းကိုပဲရှင်းပြပြီးတော့ဒီလ27ရက်နေ့ကိုထပ်မံပြီးတော့ရှင်းဆိုလိုက်ပါတယ်ဆီရုံးချင်းကတော့ဒီပုံမှန်122အရဆွဲတဲ့အမှုရေ95ခွဲကနေရဆွဲတဲ့အမှုရေမှာဒီဖန်ဝင်ထုတ်ထားတဲ့ကိစ္စအခြေခံဥပဒေဆိုတဲ့ကိစ္စကရှိနေသေးပါတယ်သူကဖိုင်းစီရမင်းကြီးမရှိသေးပါဘူးသူနဲ့ပတ်သက်လို့ရုံးလုပ်ငန်းဆိုင်ရာဆက်လက်ဆောင်ရွက်ရမယ်အချင်းတစ်ချင်းတော့ရှိပါသေးတယ်နောက်ဆက်ခွန်တင်နေစဉ်းစားတဲ့အမှုမှာတော့တရားလိုတက်တွေတွေကိုထုတ်ဆင်းပြီးတော့စာပြေကိုစစ်ဆေးမယ်အဆင့်ကိုရောက်နေပါ
စစ်တွေကျင်းအောင်ကနေရတိတော်တရားရုံးကိုပထမကြိမ်ရုံးထုတ်ဆစ်ဆေးခဲ့စဉ်တုန်းကတော့ပင်လယ်ခီးကနေခေါ်ဆောင်ခဲ့တဲ့အတွက်သူတို့ရဲ့ကျန်းမာရေးနဲ့လုံခြုံရေးအပေါ်မှာမိသားစုတွေနဲ့နိုင်ငံရေးအင်အားစုတွေဘက်ကစိုးရိမ်ခဲ့ကြပါတယ်။နောက်ရုံးချင်းတွေကိုတော့စစ်ပေခရိုင်တရားရုံးမှာလာမယ့်ဖေဖော်ဝါရီ22ရက်နေ့မှာထပ်မံရုံးထုတ်ဆစ်ဆေးဖို့ရှိပါတယ်ရှင်
။မဆုမောစောကန်တင်ပြခဲ့တာပါရှင်။